စကိုင်းတိုင်းဒေသကြီးကတာမြို့မိုးရာကြီးကျေးရွာနဲ့စင်ကူးကျေးရွာတွေနားမှာကတာ PDF နဲ့ကချင်လက်နက်ကိုင် KIA ပူးပေါင်းအဖွဲ့တို့ဟာစစ်ကောင်စီတပ်တွေနဲ့ဒီကနေ့မနက်ပိုင်းကတည်းကတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပြီးတော့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်တဆက်ထဲမှာပဲစကိုင်းတိုင်းမင်းကင်းမြို့အနီးကကြေးရွာတွေမှာလည်းစစ်ကောင်စီတပ်တွေနဲ့မင်းကင်း PDF တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။ဒီကြောင့်ပြည်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။စကိုင်းတိုင်းဒေသကြီးကတာမြို့အနီးကကြေးရွာနှစ်ရွာနားမှာဒီကနေ့တိုက်ပွဲတွေပြင်းထန်လို့ဘေးလွတ်ရာထွက်ပြေးခဲ့ကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဖြစ်တဲ့တိုက်ပွဲတွေကကတာပြည်သူ့ကာကွယ်ရေး PDF အဖွဲ့ကချင်လက်နက်ကန် KIA ပူပေါင်းအဖွဲ့တို့နဲ့စစ်ကောင်စီတပ်တွေကြားတိုက်ခိုက်နေတာဖြစ်တယ်လို့ကတာမြို့ဒေသခံတူကဗီဒီယိုကိုပြောပါတယ်။
ရှင်းလိုက်ခွဲပြီးကြတဲ့ဆက်ဖြစ်တာပါစစ်ကောင်စီအဖွဲ့တွေကတော့လည်းမြေမှာသူတို့စစ်ကြောင်းဖုံးနေနေတဲ့ဒေသခံ PDF နဲ့ KIA ပူပေါင်းအဖွဲ့အနေမှာအဲ့မှာသူတို့ထိတိုက်ကြည့်ကြတော့ဖြစ်ကြတာပါပဲနောက်ပင်အုပ်စုစင်ကူးရွာရဲ့အထက်နားလေးကမဝေးဘူးအဲ့စင်ကူးရွာရဲ့အစွန်နားလေးပေါ့လေသွင်းနေတာအဆက်လေးမှာတောဆက်လေးမှာဖြစ်ကြတာဟိုစစ်ကောင်စီကအဲ့ဒီရွာတွေကိုနေတိုင်းတို့သူကဝင်နေတာပေါ့မူရာကြီးတို့ဟဲနာတို့အဲ့မှာသွားလာတဲ့ဆိုင်ကလေးကားတွေကိုရက်ပြီးတဲ့ခါမှာလူရဲတွေဖုန်းတွေအကုန်လုံးစစ်နေတယ်လေစစ်နေတဲ့အချိန်မှာဒီနေ့မှာပဲသူတို့မိုးရာကြီးကနေမှအဲ့နောင်ပင်စင်ကူးဘက်ကိုသူတို့စစ်ကြောင်းနဲ့တက်သွားတက်သွားတဲ့အချိန်မှာခုနပီဒီအက်နဲ့ကေပူဟောဖွဲ့နဲ့တွေ့တာပေါ့အဲ့ဒီမှာစစ်တော်သူတို့ဟောပေါ်တကင်းစေနာလို့တော့တစ်ခါပြန်ပြီးတော့အပြစ်ခတ်တွေရက်သွားပြန်တယ်နားသွားပြန်တယ်အခုညနေ3နာရီထိုးပြီးတော့တကင်းပြန်ဖြစ်တယ်ဒါကြိမ်ပြန်ဖြစ်တော့အဲ့ဒီမှာစစ်ကောင်စီဘက်ကအကြဆုံးတော့ရတယ်ဆိုတော့တင်းထွက်လာခဲ့တယ်အဲ့တော့ကောက်လို့လည်းမရဘူးအခုချိန်ကြီးအဲ့လိုနဲ့စိုးစိုးကကောက်နေရင်လည်းမှခဏနားသွားတာကအခု9မိနစ်လောက်အတွင်းမှာပဲတစ်ခါပြန်ပြီးတော့မူရာကြီးနားလေးမှာပြန်ဖြစ်နေပြန်တယ်တော်တော်ပြင်းထန်တယ်တော်တော်ပြင်းတော့လက်လက်ကြီးတွေတော်တော်သုံးပါတယ်တော်တော်သုံးတော့နည်းနည်းဟိုတိရိစ္ဆာန်တွေမှာလည်းလက်လက်ကြီးတွေမှန်လဲဆိုတော့တရင်ကိုလည်းကျွန်တော်တို့လမ်းပြောတယ်ဟိုလူတွေကတော့အထိတ်တလန့်နဲ့တော့အကုန်လုံးဘဝပြင်းမှာဘူးရည်အသေးစိတ်တဲ့လူတွေကတော့ဖတ်ပြီးကြတယ
်အခုလို PDF အဖွဲ့နဲ့ပူပေါင်းပြီးတိုက်တယ်ဆိုတော့ねပတ်သက်လို့ KIA ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားခြင်းမရှိခဲ့ပါဘူးထူးခြားတဲ့ဖြစ်စဉ်ဘာမှမရှိဘူးလို့ပဲဒီကနေ့အစောပိုင်းကတုံ့ပြန်ပါတယ်ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဇွန်တရားထုတ်ပြန်တာလည်းမရှိသေးပါဘူးမန္တလေးမြို့ချမ်းမြသာစီမြို့နယ်မှာဇွန်လ22ရက်နေ့ကနေရင်တစ်ခုကိုဝင်ပြီးတော့စီးနင်းခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီကထပ်ပြီးထုတ်ပြန်တာမှာတော့ဖမ်းမိသူတွေရဲ့ထွက်ဆိုချက်အရတေဆုံးခဲ့သူတွေက2ယောက်ဟာ KIA အဖွဲ့ကဗိုလ်စင်းရှိသူတူဖိုးနဲ့ကိုရိုင်းတို့ပါတယ်လို့ပြောထားပါတယ်။မနေ့အစောပိုင်းကလေးကစင်ကူးကြီးဝါနာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကညနေ6နာရီကျော်တဲ့အထိပြစ်ခတ်နေစေပဲလို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေကြောင့်မိုတာကြီးမိုတာလီနမ်ဆမ်စင်ကူးရွှေချောင်းကုန်းဟေနာစတဲ့ကျွော်တွေကဒေသခံ3000ကျော်ဘေးလူရနေရာတွေကိုထွက်ပြေးခိုလုံနေကြရပါတယ်။မေလ30ရက်နေ့ကလည်းမိုတာကြီးကျွော်နာမှာပဲစစ်တပ်နဲ့ PDF အဖွဲ့ကချင်လက်နက်ကိုင် KIA အဖွဲ့တို့ကြောင့်တိုက်ပွဲဖြစ်ခဲ့ပါသေးတယ်။စကိုင်းတိုင်းထဲမှာပဲမင်းကင်းမျိုးနဲ့မိုင်၂၀လောက်ဝေးတဲ့စင်မင်းကြီးကျွော်နဲ့တံပေါက်ကျွော်တွေမှာလည်းစစ်ကောင်စီတပ်တွေနဲ့မင်းကင်းပြည်သူ့ကာကွယ်ရေးအဖွဲ့တို့ဒီကနေ့တိုက်ပွဲဖြစ်ခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးမင်းကင်းမျိုးကန်တူက
မင်းတို့မင်းနဲ့မိုင်သူတို့ကဆွဲခါတယ်ဒီတန်းစစ်ဆိုတဲ့ကျွော်ကနေမင်းတို့တက်တဲ့ကန်ဒီစင်မင်းကြီးဆိုတဲ့ကျွော်ကိုပထမဆုံးသူတို့ရောက်ရှာပြီးတော့ဒီစီးရကြ။အဲစီးနေတဲ့အချိန်မှာကျွန်တော်တို့ဒီတက်ကန်ဒီရည်ရည်နဲ့ခဏတာတော့ကြည့်လို့ဘာလို့တည်ရပါလဲသူတို့ဘက်ကလည်းလက်မြကြီးအခြေဆယ်ချစ်တော့15ချစ်လောက်ပြစ်တယ်လို့တည်ရတယ်ဗျာအဲ့ဒါပြီးတော့ဟိုအင်အားချင်းလက်မြအင်အားနှောင်းရတမှုဒီတခင်ဒီရည်ရည်ပြောင်းတော့ပြန်ဆော့ပေးလိုက်ရပါအဲ့ဒါပြီးတော့သူတို့ကအိုင်ရန်နေစစ်ပြီးမှဒီစင်ကြီးနဲ့နီးစပ်နေတဲ့တံပေါက်ဆိုတဲ့ကျောင်းဝင်ပြီးမှဝင်ရောက်ရှာဖွေဖြစ်စီတဲ့တုံနေပါတယ်အခုဒီတခင်နေရပါဒီကနေ့လူကြီးကောင်ထောင်ထဲချီပြီးမှာအကုန်လုံးဖြည်းဖြည်းလေးရှောင်ပြရပါတယ
်။ဇွန်လ15ရက်နေ့ကစပြီးမင်းကင်း PDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပြီးနောက်ပိုင်းမှာစစ်ကောင်စီတပ်တွေဟာမင်းကင်းနယ်ကကျေးရွာတွေမှာမကြာခဏဆိုသလိုဝင်ပြီးရှာဖွေတပ်ဆဲတာတွေလုပ်နေတဲ့အတွက်ဒေသခံတောင်းနဲ့ချီပြီးထွက်ပြေးတိမ်းရှောင်နေရတယ်လို့ပြောပါတယ်ခင်ဗျာ။